စ်အာဏာသိမ်းမှုဆန့်ကျင်ကန့်ကွက်တဲ့လှုပ်ရှားမှုအဖြစ် Silent Strike အတန်တိတ်တပိတ်ကိုအာဏာပိုင်တွေဖိအားပေးတဲ့အကြောင်းပါပဲအောင်းအမြင်မြင်လုံနိုင်ခဲ့တယ်လို့ဒေတာခန်တွေကပြောပါတယ်။မြို့လေကောင်အထင်ကြီးရနေရာတွေမှာဒီမကလူနေရက်ွက်တွေထဲကလမ်းတွေပေါ်မှာပါလူသူမရှိတိတ်ဆိတ်ခဲ့ကြတဲ့ရန်ကုန်နဲ့မန္တလေးကအတန်တိတ်တပိတ်အကြောင်းရန်ကုန်ကလာတဲ့တင်အပြေဆုံးကိုတော့မဆုမင်ဦးကပြောပြထားပါတယ်
။စစ်အာဏာသိမ်းမှုအပေါ်မှာနီလန်းမျိုးစုံနဲ့ဆန့်ကျင်နေကြသူတွေဟာဒီကနေ့ဒီဇင်ဘာလ10ရက်နိုင်ငံတကာလူ့ခွင့်ရေးနေ့မှာတော့Silent Strike လို့အမည်ပေးထားတဲ့လမ်းပေါ်မထွက်အတန်တိတ်တပိတ်လှုပ်ရှားမှုမှာပါဝင်ခဲ့ကြပါတယ်။ရန်ကုန်နဲ့မန္တလေးလိုလူမျိုးပေါင်းစုံနေထိုင်ရာမြို့ကြီးတွေမှာလည်းနေရာအနှံ့မှာလူသူမရှိဘဲခြောက်ကပ်သွားခဲ့တာပါ။ဈေးဆိုင်နေတဲ့လုပ်ငန်းတွေလည်းဒီကနေ့တရက်သူတို့ရဲ့လုပ်ငန်းလဲပတ်မှုကိုရပ်တန့်ပြီးမနက်10နာရီကနေညနေ4နာရီတက်မှတ်ထားတဲ့အချိန်အထိစိုက်မဖွင့်အပြစ်မထွက်ဘဲနေခဲ့ကြပါတယ်။ရန်ကုန်မြို့ကအချိန်ပြည့်လူစီကားတဲ့လှဲတန်းလိုနေရာမျိုးမှာတော့ဒီကနေ့ဆိုင်တွေပိတ်ထားကြသလိုလူအသွားအလာလည်းမတွေ့ရဘူးလို့လှဲတန်းမှာဈေးရောက်သူတူဦးကပြောပြပါတယ်
။ကျွန်တော်ဒီနေ့ကျွန်တော်ဆိုင်တွေရောပြည်တွေရောအကုန်တရမများတော့ကျွန်တော်ဒီပြည်တွေများဆန်တာပဲဆိုင်လာကြတာပဲတွေ့ရတယ်။ဒါကျွန်တော်အကုန်လုံးကတော့ချင်းနေနေရပဲပြေ။ဒါကဒါတော့ဒီနေ့ကျွန်တော်ချင်းနေပါတယ်။ဒီလိုကြီးချင်းတော့ကြာလဲကျွန်တော်ဒီဆိုင်တွေအားလည်းအကုန်လုံးကလည်းအဲ့ပိတ်ကြရတယ်ဗောနော်အကုန်လုံးကရှင်းနေနေပါလေဟုတ်ကဲ့ပါဗျာကျွန်တော်ညီပါတယ်ဗျာတော်တော်လေးကိုမရှိပါဘူးပါမ
လဲထဲမှာစိုင်းတချို့ကပစ္စည်းတွေကိုယူသွားတာရှိတဲ့ကြောင့်လဲစိုင်းရှင်တချို့ကပြောပါတယ်ဘသူတွေကယူသွားတယ်ဆိုတာမသိရတယ်လို့ဒါနဲ့ပတ်သက်လို့ VOA ကတိကျအတိမပြုနိုင်သေးပါဘူးရန်ကုန်တိုင်းစိုင်းတရာမြို့နယ်ရက်ကွက်အများစုမှာတော့ပိတ်ထားတဲ့စိုင်းတွေကိုပြန်ပြီးတော့ဖွင့်ဖို့အတင်းကျပ်ဖိအားပေးတာရှိခဲ့ပါတယ်အဲ့ဒီလိုဖိအားပေးတာမှာတော့ရဲနဲ့စစ်သားလိုယူနီဖောင်းဝတ်ထားသူတွေမပါဘဲဒုတ်ဓားကင်ဆောင်ထားတဲ့အရဝတ်တွေကချင်းချောက်ဖိအားပေးခဲ့တာလို့လှိုင်းသားရဖျားလန်းကစိုင်းရှင်တဦးက VOA ကိုပြောပါတယ်မနက်7:00လောက်မှာပိတ်ထားတဲ့သူ့ရဲ့စိုင်းတကားကိုဒုတ်နဲ့ရိုက်ပြီးစိုင်းမဖွင့်ရတဲ့အကြောင်းရင်းကိုမေးမြန်းခဲ့တယ်လို့သူက VOA ကိုပြောပြပါတယ
်ဒီကောနော်ဆာနေပြီးဘာဖြစ်လို့မဖွင့်လာလဲပေါ့နော်ဘုရားကျင်းဖွင့်ရမယ်ဓာတ်ရုံပေါ့ဆောက်တော့ဦးလည်းပြန်ပြောဒီကောင်ဆူပြည့်နေမဖွင့်လာလားအဲ့ဒီမိတိုင်းနမေကမှတ်နေပေါ့အခုစာရွက်ရေးနေပြီဟုတ်ရောဒီတော့ဒီအပ်ရရှိလို့ပါတော့ဟိုဈေးရောင်းတဲ့ဒီလာလေးပါတော့ကျွန်တော်ပြေးထားတာပါเนาะဈေးရောင်းလို့ဒီတစ်ချိန်သူ့ကိုဖွင့်ရမယ်ဆိုပြီးတော့ပေါ့เนาะဟုတ်ကဲ့ပါတော့ကျွန်တော်ဖွင့်ပါမယ်ပေါ့เนาะကျွန်တော်လက်ဒီလိုပြောရတော့ဒီမှာမရှိတော့ဒီခိုင်းပြီးတော့ဒါလူတစ်ချက်ဖွင့်တစ်ချက်ဖွင့်တဲ့ဒီအနေချက်ကိုမဖွင့်ရင်လည်းမှာအဲ့ဒီဒီဝတီဒီနဲ့မှာလာတော့နော်လာလို့မှဓာတ်တုံးနဲ့ဆိုတော့ဒီလိုမျိုးကြောက်တော့လို့
ဒီလိုမျိုးတဆိုင်ချင်းစီကိုလိုက်ဖွင့်ခိုင်းမိမဲ့ဆိုင်ရှင်အများစုကတော့ဆိုင်တကားကိုဟန်ပြအဖြစ်လောက်သာပြန်ပြီးဖွင့်ကြတယ်လို့ဆိုင်တရားမြို့နယ်ဒေသခံတချို့ကပြောပါတယ်မန္တလေးမြို့မှာလည်းရက်ကွက်ဈေးဆိုင်နေနဲ့ဈေးရုံတွေကဆိုင်ငန်းတွေကိုဖွင့်ဖို့ဖိအားပေးတာတွေရှိပေမဲ့အတန်တိတ်တပိတ်ကိုအောင်အောင်မြင်မြင်ဆောင်ရွက်နိုင်ခဲ့တယ်လို့ဒေသခံတဦးကပြောပါတယ
်မန္တလေးဆိုရင်ဒီတော်ဝိုင်းဆိုရင်ဟောပါလေတရက်ကိုလူကြီးစိတ်အောင်ကြည့်ဝင်နေတာလေအဲ့ဒါဆိုရင်ခုပြောမှကိုမရှိဘူးလမ်းပေါ်မှာရောဒီဝိုင်းဆင်းတာရောဘာမှမရှိဘူးလေအဲ့ဒါနေကုန်မယ်နောက်မူကောင်းစေးညာစေးအပန်းစေးဆိုရင်လည်းတယောက်တစ်သေးမှလည်းမဖွင့်ဘူးဒီတိုင်းဘက်ကအသေးသေးလည်းမလာဘူးအဲ့လိုမျိုးပေါ့မဖွင့်ရင်ဆိုင်ငန်းတိတ်မှလို့ပိတ်မှလို့ပြစ်မှလို့ပေါ့ရက်ပတ်တွေဆိုရင်ပြစ်မယ်လို့ပြောတာပေါ့ဗျာဒီရက်ပတ်တွေကဈေးတိုင်းလေးဆိုရင်မဖွင့်ဘူးဆိုရင်ဆမ်းမယ်ပြစ်မယ်ပေါ့သူတို့ရဲ့ချင်းချောက်မှုပေါ့ဗျာအဲ့လိုမျိုးတော့ချင်းချောက်တာရှိတယ်ကိုကျွန်တော်တို့ဈေးတွေများနေပြည်သူကတော့စဉ်းစားခံပြီးတော့ဟိုပေါ့ပိတ်တာပဲလေညီညွတ်ပဲပိတ်တော့သူဘာမှလုပ်မရဘူးပေါ့
အခုလိုမျိုးငြိမ်သက်တဲ့အသွင်တစ်မျိုးနဲ့အာဏာရှင်စန့်ကျင်လှုပ်ရှားမှုအပေါ်မှာဖိအားပေးတားဆီးတာတွေရှိခဲ့ပေမဲ့လည်းတပိတ်အောင်မြင်တဲ့အထိမ်းအမှတ်ဖြစ်တဲ့ညနေ၄နာရီတိတိမှာတော့လက်ခုပ်ပြိုင်တူတီးခဲ့ကြပါတယ်ဒီမိုကရေစီလိုလားသူတွေကမြေပြင်ကနေ Silent Strike လှုပ်ရှားမှုမှာပါဝင်ခဲ့တယ်လို့ဝိစုံအနောက်ရောင်တွေဝစ်ပြီးလက်သုံးချောင်းထောင်းစိတ်တုံးနေတဲ့လူခွင့်ရေးတော်လန်ရေးနဲ့တိမ့်ပိုက်ကြဆိုတဲ့လူမှုကွန်ရက်ပေါ်ကလှုပ်ရှားမှုမှလည်းပါဝင်ခဲ့ကြပါတယ်ရှင်